Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်မြရှင် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ဆိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website burmese.voanews.com ကနေလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်ရင်တင်ဆက်ပေးပါမယ်ရှင်
။ VOA ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဒေါက်ဆန်းစုကြည်ဘော်ဆွဆူထားတဲ့သဘာဝဘေးဆိုင်ရာပုံမှန်နဲ့ဆွဲချက်အတွက်ဒေါက်ဆန်းစုကြည်ဘက်ကတက်တဲ့အဖြစ်ဒေါက်တာဇော်မြင့်မောင်ကိုတင်သွင်းထားတဲ့သတင်းနဲ့အတူစီးပွားရေးကြံပေးရှောင်းထွန်းတို့ကိုပြန်လှည့်ပေးဖို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးကထပ်မံတောင်းဆိုတော့စစ်ကောင်စီကနိုင်ငံတကာနဲ့ပူးပြီးထိစပ်ခြင်းနဲ့လို့ယူဆကြောင်းဘီလ်ရစ်ချတ်ဆန်ကပြောတဲ့သတင်းတွေနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်သန်းနဲ့ကျွန်တော်ကြော်ကြော်သိပြပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်မယ့်သတင်းလွှာတွေမှာတော့ဖန်စီထိမ့်သိမ့်ခံကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုတွေနဲ့ဖအံထောင်တွင်တရားလွှတ်တော်ကအလုတ်ကျန်းနဲ့ထောင်ဒဏ်85နှစ်အချမှတ်လိုက်တဲ့အကြောင်းပါ။အ
ဂတိလိုက်စားမှုတစ်ချက်ကြီးပုံမှန်55နှစ်ဆွဲတာပေါ့နော်။ခွန်မှုဆွဲတယ်ပေါ့ဗျာ
။ချင်းတူပြောသွားတာပါ။နောက်ပိုင်းမှာတော့ဒီသတင်းပြေစုံကိုနားဆင်ရပါမယ်။ဒါ့အပြင်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်ပဲတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းရှမ်းပြည်နယ်တွင်မှကာယယောဂကုသမှုနှုန်းကတော့မြင့်တက်နေစေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံတွင်မှအထောက်အထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးရမိတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရေးနဲ့လက်ရှိအကြက်တဲတွေဖြည့်ရှင်းနိုင်ဖို့လက်နက်ကင်အဖွဲ့တွေစုစည်းပြီးတော့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဘာရီကျူးပန်းဆောင်ရွက်နေတယ်ဒီစီစဉ်လေးကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်တန်းတို့ကပြောပြပေးပါရှင
်။တဘောဘီယန်ရေဆိုင်ရာစီမံခန့်ခွဲမှုဥတွေကိုချုပ်ဖောက်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘောဆွဲချက်တင်ထားတဲ့အမှုတစ်ခုအတွက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်ဆော်မြင့်မောင်ကိုတည်တည်ဖြစ်ထွက်ဆိုဖို့ဒေါက်ဆန်းစုကြည်ဘက်ကရှောက်ထားတာကိုတရားရုံးကလက်ခံတယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်အထူးတရားရုံးမှာဒီကနေ့ဒီမလာ9ရက်ရုံချိန်တွင်ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတွေကဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြစ်တင်ခဲ့တာပါဒေါက်တာဇော်မြင့်မောင်ကိုတက်တည်ခေါ်ဖို့ခက်မယ်လို့တရားသူကြီးကပြောပေမဲ့တင်တဲ့တက်တည်စီရင်ကိုတော့လက်ခံလိုက်တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးကျင်းတော်မှာဖမ်းဆီးခံထားရပြီးသူကိုယ်တိုင်လည်းအမှုတွေရင်ဆိုင်နေရပါတယ်အပတ်စဉ်အင်္ဂါနေ့တိုင်းကြားနာနေတဲ့သဘာဝဘေးရန်တွေဆိုင်ရာအမှုနဲ့ရာဇတ်တကြီးပုံမှန်905ခါခွေးနဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုစတဲ့အမှုတစ်ခုမှာတဘောဝဘေးရန်တွေစီမံခန့်ခွဲမှုဆိုင်ရာအမှုကိုပဲဒီကနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်905ခါခွေးအမှုကိုတော့နောက်တစ်ပတ်မှစစ်ဆေးမှာပါနောက်တစ်ပတ်နိုမာလာ16ရက်ရုံချိန်ကျရင်တဘောဝဘေးအမှုအတွက်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုနိုင်ခြင်းရှိပြီးနိုမာလာ23ရက်နေ့ကျရင်ဒေါက်တာဇော်မြင့်မောင်ကတက်တည်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်ဒီအမှုကိုဒီဇင်ဘာလ14ရက်နေ့မှာတရားသူကြီးကအမိန့်ချနိုင်တယ်လို့ခန့်မှန်းရပါတယ်
အနာသိမ့်ထားတဲ့မြန်မာစစ်တပ်အနေနဲ့ပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်တန့်ပြီးဩစတြေးလျပေါ်မှာရှွန်တန်နယ်အပါဝင်ဖမ်းဆီးထိန်းသိမ်းထားသူအလုံးပြန်လွတ်ပေးဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရစ်ပိန်ကတောင်းဆိုလိုက်ပါတယ
် I want to reiterate today that Australia is deeply concerned about the situation in Myanmar Again call
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်နေဆိုတာဒီကနေ့ထပ်ပြောလိုပါတယ်မြန်မာစစ်တပ်အနေနဲ့ရပ်သားပြည်သူတွေပေါ်ကြမ်းဖက်တဲ့ဒေတာတွေကိုရပ်တန့်ပြီးတွေ့ဆုံဆွေးနွေးအဖြစ်ရှာကြမှုနဲ့ဩစတြေးလျပေါ်မှာရှွန်တန်နယ်ပါဝင်ဖမ်းဆီးထိန်းသိမ်းထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုလာတယ်။ဩစတြေးလျတိုင်းငံ့ချင်းဝန်ကြီးမရစ်ပိန်ကပြောသွားတာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပနေတဲ့အာဆီယံဩစတြေးလျဆွေးနွေးပွဲမှာဝန်ကြီးပိန်ကမြန်မာအရေးကိုဒီကနေ့ထပ်တွင်းပြောကြားသွားတာဖြစ်ပါတယ်။အာဆီယံအဖွဲ့တိုးတဲ့ကြီးပွားရေးနဲ့အာဆီယံဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဩစတြေးလျနိုင်ငံကအခိုင်အမာတန်တိတ်တန်ချထားတဲ့အကြောင်းဝန်ကြီးပိန်ကအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအာဆီယံဩစတြေးလျဆွေးနွေးပွဲမှာအလေးထားပြောဆိုသွားပါတယ်။အခုရည်စဉ်တွင်မှာဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်းဂျင်နိုင်ငံခြားရေးဝန်ကြီးဘွီသိန်းဆန်တို့နဲ့လည်းဝန်ကြီးပိန်တွေ့ဆုံခဲ့ပါတယ်။ COVID-19 ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးနဲ့ကျန်းမာရေးကဏ္ဍတွေပြန်လည်နှလန်းထူရေးပါဝင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ခိုင်မြဲအောင်တည်ဆောက်ဖို့အတွက်ဝန်ကြီးပိန်ကရှစ်တော်အာရှ၄နိုင်ငံကိုတွားရောက်နေရမှာမလေးရှားနဲ့ကမ္ဘောဒီးယားပြည်ထောင်အင်ဒိုနီးရှားကိုမတော်မီဗီယက်နမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်
မြန်မာစစ်ကောင်စီကလူသားစာနာမှုအကူအညီပေးရေးဆိုင်ရာမှာကဘာကြီးနဲ့တွေ့လို့ဆောင်ဖို့လမ်းဖွင့်ထားတယ်လို့အဲဒီထက်တောင်ပိုနိုင်တယ်လို့ယုံကြည်တဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းဘီရစ်ချက်ဆန်ကပြောပါတယ်။ဒီကဲ့သတင်းဘက်ကမြန်မာနိုင်ငံသွားရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့ပုံထွက်လာပြီးတဲ့နောက်ဝေဖန်ခံရချိန်မှာပဲ AFP နဲ့တွေ့ဆုံမိမ့်မှုတစ်ခုအတွင်းမှာဘီရစ်ချက်ဆန်ကအဲ့လိုပြောခဲ့တာပါ။သူခီးစဉ်တွင် COVID-19 ကာယောဂါဆိုင်ရာအပါအဝင်တိုးတက်မှုကြောင့်လုပ်ခဲ့တယ်လို့မျှော်လင့်ထားကြောင်းဘီရစ်ချက်ဆန်ကဆိုပါတယ်ကျွန်တော်အကောင်းမြင်ပါတယ်ပိုကောင်းတဲ့အချိန်တွေတရက်စီဦးတည်ပွဲရှိတဲ့ခက်ပြော့ပြော့တိုးတက်မှုတချို့ရခဲ့တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဘီရစ်ချက်ဆန်ကပြောပါတယ်ပိုပြီးတော့ဆက်သွယ်ပြောဆိုဖို့သူတို့လမ်းဖွင့်ထားတယ်လို့ကျွန်တော်ခံစားရပါတယ်လို့ဆိုသလိုအဲ့ဒါကခက်ခဲလိမ့်မယ်လို့လည်းရစ်ချက်ဆန်ကပြောပါတယ်COVID-19 ရောဂါကာကွယ်ဆေးရောက်ရည်နီလန်တွေရှာဖို့စစ်ကောင်စီနိုင်ငံခြားရေးဌာနကသူ့ကိုဖိတ်ခဲ့တာလို့ရစ်ချက်ဆန်ကပြောပါတယ်။ကုလသမဂ္ဂကြီးကြပ်တဲ့ COVAX အစီအစဉ်ကနေကာကွယ်ဆေးနှစ်သန်းကိုအရင်ရယူဖို့သူအကြံပေးခဲ့တယ်လို့ပြောသလိုတိုင်းပြည်တွင် COVID တံအဆိုးဆုံးခံရတဲ့ဒေသတွေစီစားနပ်ရိက္ခာအကူအညီပေးဖို့ရေးတိတိကျကျအဆိုပြုချက်တွေပေးခဲ့တယ်လို့လည်းဆိုပါတယ
်။မြန်မာကုမ္ပဏီတစ်ခုကအနည်းဆုံးတစ်ပိုင်းတော့ပေါင်းဆိုင်မှုရှိရမယ်လို့စစ်ကောင်စီကတောင်းဆိုတဲ့အတွက်တယ်လီနော့ရဲ့ကုမ္ပဏီရောင်းချယ်ရေးအစီအစဉ်ကရှေ့ဆက်မြဖြစ်နေပါတယ်။လမ်ဘွန်စီးပွားရေးအုပ်စု M1 ကိုဒေါ်လာ105တန်းနဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုရောင်းချမယ်လို့တယ်လီနော့ကဂျော်လိုက်လာမှာကြေညာခဲ့တာပါ။ကြားဖြတ်ဖမ်းယူနားထောင်နိုင်တာပါဝင်ထောင်လိုင်းနည်းပညာကိုတက်ဆင်မယ်လို့တယ်လီဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တဲ့အပြင်တယ်လီနော့ကုမ္ပဏီရဲ့နိုင်ငံခြားသားအကြီးအကဲတယောက်ကိုမြန်မာနိုင်ငံကထွက်ခွာခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်တယ်လီနော့အတွက်အခက်တွေ့ကြုံနေရတာဖြစ်ပါတယ်။အဒီထောက်လာရေးနည်းပညာကိုတက်စင်မွန်အနာမသိမ့်မီလာများစွာခရဲကဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တာဖြစ်ပြီးပြည်သူတွေပြောသမျှကိုစစ်တပ်ကကြားဖြတ်နားဆင်ဖားယူထားနိုင်မှာဖြစ်ပါတယ်။ M1 ဟာရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုဖြစ်ပြီးလမ်နုံဝန်ကြီးချုပ်နာချစ်မီကာတီရဲ့မိသားစုကပိုင်ဆိုင်ပါတယ်။ဆက်သုံးစီနဲ့ကြောင်းပြတ်လုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ရွှေပြိုင်းပြူလုပ်ငန်းစုနဲ့ M1 ကုမ္ပဏီတို့စကားပြောနေကြတယ်လို့ Writer သတင်းဌာနကဆိုပါတယ်။ရွှေပြိုင်းပြူလုပ်ငန်းစုရဲ့ဥက္ကဋ္ဌဦးသိန်းဝင်းစောဟာမဟာယုံမအများပိုင်ကုမ္ပဏီရဲ့ဒါရိုက်တာတစ်ယောက်ဖြစ်ပါတယ်။မဟာယုံမဟာမိုင်းသဲဆက်သွယ်ရေးလုပ်ငန်းမှာအစုပေါင်းတဲ့လုပ်ငန်းစုတစုရဲ့အဖွဲ့ဝင်ဖြစ်တယ်ဆိုလို့ရိုက်တာသတင်းထတာကဆိုထားပါတယ်။မြန်မာနိုင်ငံကထွက်ခွာရတာဟာဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူလာမယ့်အရေးကြောင့်ဖြစ်တယ်လို့နော်ဝေနိုင်ငံအခြေစိုက်တယ်လီနော့ကုမ္ပဏီကစက်တင်ဘာလကပြောကြားခဲ့ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ယူရီကနေအင်္ဂါညဘက်သတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်ဖန်စီတင်းတင်းခံထားရတဲ့တရင်သမားအတူဖြစ်သူဦးစီသူအောင်မြင့်ကိုနိုင်ငံတော်အကြီးအကျယ်ပြက်အောင်ပြုလုပ်မှုရစတဲ့ကြီးဥပဒေပုံမှန်1.4ကကြီးနဲ့ထပ်ပြီးတော့တရားဆွဲဆိုလိုက်ပါတယ်။ဗဟန်းမှာဆွဲဆိုထားတဲ့ပုံမှန် 95 ကကြီးအမှုတွေဒီကနေ့မှတရားလိုကိုစပြီးစစ်ဆေးတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှန် 95 ကကြီးနဲ့ပဇွန်တော်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်ပုံမှန်တစ်ခုတည်းကိုအမှုနှမှုနဲ့ရင်ဆိုင်နေရတာပါ။ဒီအမှုတွေပြင်ပုံမှန် 1.4 ကကြီးထပ်တိုးပြီးတော့တရားဆွဲတာဖြစ်ပါတယ်။နောက်တိုးပုံမှန်1.4ကကြီးနဲ့ထပ်ပြီးတရားဆွဲဆိုတာနဲ့ပတ်သက်လို့ယုံကြည်ပေးထားပေမဲ့အမှုလိုက်ပါဆောင်ရွက်ဖို့လုပ်နေစဲမှုအသေးစိတ်မပြောနိုင်သေးဘူးလို့ရှင့်နေကပြောပါတယ်။ဦးစီသူအောင်မြင့်နဲ့တစ်ချိန်တည်းဖမ်းဆီးခံထားရတဲ့မတ်တထက်ကိုင်ကလည်းပုံမှန်နှစ်ခုတက်ပြီးဆွဲထားတာမှာဗဟန်းမှာပုံမှန် 95 ကကြီးနဲ့တမှုမင်္ဂလာတောင်ညွန့်မှာမတရားသိမ်းဆက်သွယ်မှုပုံမှန် 71 တမှုနဲ့တရားဆွဲခံထားရပါတယ်။ဦးစီသူအောင်မြင့်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကနေတဆင့်တမ်ဘရော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပြပူခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းသူ့အပေါ်ဆွဲချက်ထဲမှာတော့ဘယ်ဆောင်မကိုဆိုလိုတယ်ဆောင်မပါအချက်လက်အတိအကျနဲ့ဘယ်သတင်းဌာနမှာဖော်ပြထားတယ်ဆိုတာမျိုးထည့်သွင်းထားတာမရှိဘူးလို့ VOA ကစုံစမ်းသိရှိရပါတယ်။မတ်တက်ခိုင်ကိုတော့ပိုးမ905ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားသိမ်းလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးတော့ဆွဆွဲပြီးမတရားသိမ်းဆက်သွယ်မှုပိုးမ71နဲ့ဖမ်းဆီးအရေးယူတာဖြစ်တယ်လို့ပြောထားဥပါတယ
်။ကျမဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ24,881ယောက်ရှိခဲ့ပြီးပိုးတွေ့သူ985ဦးရှိပါတယ်။ပိုးတွေ့ရခိုင်နှုန်းက 3.3% ရခိုင်နှုန်းမှာသိဆုံးသွားသူ16ဦးရှိပါတယ်ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးသွေးစုစုပေါင်းက 9800 ကျော်သွားပါပြီ လူမှုကွန်ယူစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါတဲ့ပိုပြီးများနိုင်တယ်လို့ပြောကြပါတယ် ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာကွယ်ဆေးအရေးပေါ်သုံးစည်းရင်းကိုအတိမတ်ပြုတော့အဖြစ်နိုင်ငံတွင်းဝင်ရောက်လာမဲ့ခီးတယ်တွေကိုထိုးထားပြီးဖြစ်ရမဲ့ကိုဗစ်ကာကွယ်ဆေးဆေးမှာတရုတ်နိုင်ငံက Sinovac, Sinopharm နဲ့အိန္ဒိယကကိုဗစ်စင်ဆေးတွေကိုဗြိတိန်နိုင်ငံကထည့်သွင်းလိုက်ပါတယ် အဲ့ဒီလိုလက်ခံလိုက်တဲ့အတွက်နိုဝင်ဘာ22ရက်ကစပြီးဖွင့်မဲ့အစီအစဉ်မှာယူနိုက်တက်အာရဗ်အီမီရိတ်နိုင်ငံမလေးရှားနဲ့အိန္ဒိယပါဝင်အဲ့ဒီကာကွယ်ဆေးတွေထိုးထားကြတဲ့အတိုင်းပြည်တွေကခီးတယ်တွေအတွက်အကျိုးရှိမှာဖြစ်ပါတယ်ကာကွယ်ဆေးမထိုးထားသူတွေဟာထိုးထားသူတွေထက်ကိုဗစ်19ကြောင့်သေဆုံးနိုင်ခြေ16%ပိုများတယ်လို့လဲဩစတြေးလျနိုင်ငံရဲ့သုတေသနတရားကဆိုလိုက်ပါတယ်ဒီနေ့အစ လီတွေဟာဥရောပနဲ့လက်တဲ့အမေရိကဒေသတွေမှာထထုတ်ကြဖို့ပြောင်းရွှေ့လိုက်ကြပါတယ်
မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကလူသမားတွေကိုပြန်လက်ခံတော့မယ်လို့ထိုင်းဆိုရတာဝန်ရှိသူဒုကဒီကနေ့ပြောတဲ့အကြောင်း Riders သတင်းတပုတ်မှာရေးထားပါတယ်။ထိုင်းနိုင်ငံဟာကိုဗစ်ကာယောဂါကာလအတွင်းအလူသမားပြက်လက်တာနဲ့ကြုံခဲ့ရတာကြောင့်ပြည်ပပို့ကိုလုပ်ငန်းရောကမ္ဘာလက်ကြီးသွားလုပ်ငန်းမှာအထိနာခဲ့ရတာပါ။ရွှေပြောင်းလူသားတွေကာကွယ်ဆေးထိုးထားတာနဲ့ပတ်သက်တာတီးခြားခွင့်ရေးအစီအစဉ်ကိုဗစ် -19 ရောဂါစစ်ဆေးဖို့စတဲ့သတ်မှတ်ချက်တွေနဲ့ပတ်သက်ပြီးဗိုလ်ထူးတွေမှာဆုံးဖြတ်မယ်လို့ထိုင်းလူသမားဌာနတာဝန်ရှိသူဒုဖြစ်တဲ့ Pyro Chuti Gassatian ကပြောပါတယ်ထိုင်းနိုင်ငံရဲ့အစားအစာနဲ့ရောဘတ်ထုတ်လုပ်ငန်းလိုပြည်ပပို့ကုန်လုပ်ငန်းကြီးတွေဟာရွှေပြောင်းလူသမားတွေနဲ့အဓိကလက်ပတ်နေရတာပါ။ဒါပေမဲ့ကိုဗစ်ကာယောဂါကြောင့်နေဆက်အဝင်အထွက်တွေကိုတင်းကျပ်ပြီးတီးခြားခွဲနေရေးတင်းကျပ်တဲ့စည်းကမ်းတွေချမှတ်ရတဲ့အတွက်ရွှေပြောင်းလူသမားဝင်ရတာရတဲ့လောက်ဖြစ်သွားခဲ့ပါရယ်။လက်ရှိအပြင်ထိုင်းနိုင်ငံအနေနဲ့ပြည်ပလူသား42,000လိုအပ်နေပြီးအများအပြားစောက်လို့ရေးကုန်ထုတ်လုပ်ငန်းနဲ့ပင်လယ်စာလုပ်ငန်းတွေတွေဖြစ်တယ်လို့တာဝန်ရှိသူဘိုင်ရိုကပြောပါရယ်။
အီသီယိုပီးယားမြောက်ပိုင်းကျတဲ့ကိုဖြည့်ရှင်းနိုင်မဲ့ခွင့်နှန်းကစပြီးနည်းလာနေပြီလို့အာဖရိကသမဂ္ဂရဲ့အထူးကုလကကုလသမဂ္ဂလုံခြုံရေးကောင်စီကိုတနင်္လာနေ့ကပြောကြားလိုက်ပါတယ်။မြို့တော်အက်ဒစ်အဘာဘာနဲ့အီသီယိုပီးယားမြောက်ပိုင်းကိုရောက်ရှိနေကြတဲ့ခေါင်းဆောင်တွေအားလုံးကြားမှာကွဲပြားနေကြတာကနိုင်ငံရေးပြဿနာဖြစ်ပြီးတွေ့ဆုံဆွေးနွေးရေးနဲ့သာနိုင်ငံရေးအဖြစ်ကိုရရှိနိုင်တယ်ဆိုတာတယောက်ချင်းသဘောတူကြပါတယ်လို့အာဖရိကသမဂ္ဂရဲ့အထူးကုလအော်လူရှိကန်အဘဆန်ညိုကဆိုပါတယ်။ဒါကအခွင့်အလမ်းပွင့်လာတာဖြစ်ပေမဲ့ဝင်ရောက်ဆောင်ရွက်နိုင်တဲ့အခြေကတူတောင်းလွန်လာပါတယ်လို့လည်းသူကပြောပါတယ်။ပုံမကျက်တဲ့ပြည်တွင်းစစ်ထက်ကိုအီသီယိုပီးယားနိုင်ငံတက်ဆင်းတော့မယ့်အန်ဒီယကတကယ်ကိုဖြစ်လာတော့မယ်လို့ကုလသမဂ္ဂရဲ့နိုင်ငံရေးအကြီးအကဲ Rosemary Di Cairo ကလည်းဆိုပါတယ်။အီသီယိုပီးယားမှာလူဦးရေတန်း100ရှိပြီးလူမျိုးပေါင်း90ကျော်နဲ့ဘာသာစကားပေါင်း80ကျော်ရှိပါတယ်။ဒီလိုတိုင်းပြည်မှာမလုံးမကြုံဖြစ်တိုက်ခိုက်နေကြတာကြောင့်ဘာတွေဖြစ်လာမလဲဆိုတာကိုချိုးမပြောနိုင်ပါဘူးလို့သူကဆက်ပြီးပြောသွားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတီမောင်တန်းတို့ပြောပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းအခုကျွန်မတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။ဖမ်းဆီးထိန်းသိမ်းခံနေရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖမ်းအံထောင်တွင်တရားလွှတ်တော်ကအာဂရီလိုက်စားမှုတွေနဲ့အလုတ်ကျန်းနဲ့ထောင်ဒဏ်85နှစ်ချမှတ်လိုက်ပါတယ်။အလားတူပဲကရင်ပြည်နယ်စီမံကိန်းဘဏ္ဍာရေးနဲ့စီပင်တာယာရေးဝန်ကြီးဦးတန်းနိုင်ကိုလည်းအာဂရီလိုက်စားမှုတွေနဲ့ထောင်ဒဏ်အနှစ်90ပြစ်ဒဏ်ချလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါရှင်
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရီလိုက်စားမှုတွေနဲ့ဒီနေ့နိုဝင်ဘာ9ရက်နေ့မှာထောင်ဒဏ်85နှစ်ချလိုက်ပါတယ်။ဖမ်းအချင်းထောင်တွင်တရားလွှတ်တော်ကနေအာဂရီလိုက်စားမှု9မှုအတွက်တမှုစီကိုထောင်ဒဏ်15နှစ်နဲ့85နှစ်ချလိုက်တာပါ။ပုံမှန်55အာဂရီလိုက်စားမှုနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်အဖော်တဦးတည်းအတွက်ဆွဲထားတာကတမှုကရင်ပြည်နယ်ဗန္ဒာရေးနဲ့စီပင်တရားရေးဝန်ကြီးဦးတန်းနိုင်နဲ့ပေါင်းဆွဲထားတာက၄မှုအတွက်ဒီကနေ့ပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အလားတူကရင်ပြည်နယ်စီမံကိန်းဗန္ဒာရေးနဲ့စီပင်တရားရေးဝန်ကြီးဦးတန်းနိုင်ကိုလည်းတဦးတည်းအာဂရီလိုက်စားမှု2မှုဒေါ်နန်းခင်ထွေးမြင့်နဲ့အတူအမှုတွေဆွဲဆိုထားတဲ့၄မှုတို့အတွက်ထောင်ဒဏ်အနှစ်90ချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့သူတို့ရှေ့နေတဦးက VOA ကိုအခုလိုရှင်းပြပါတယ
်။အာဂရီလိုက်စားမှုတစ်ချက်ကြီးပုံမှန်55နဲ့ဆွဲတာပေါ့နော်။ခုနှစ်မှုဆွဲတယ်ပေါ့ဗျာ။နှစ်ယောက်တည်းမှုက၄မှု15နှစ်စီ။နောက်တစ်ခါဒေါ်နန်းခင်ထွေးမြင့်တယောက်ထဲကတမှုဥပန်းနိုင်ကနှစ်မှုပေါင်းရရင်ဒီဘက်ကနှစ်ယောက်တည်းလေးမှုရယ်
ူလာနိုင်နှမှုရဲ့ဒေါ်လန်းခင်တွေတခုရဲ့ပေါင်းလိုက်ရင်အားလုံးကခုနှမှုဖြစ်သွားမယ်ခုနှမှုပါကဒေါ်လန်းခင်တွေပါတဲ့အမှုအတွက်ကြီးအားလုံးက85နှစ်ချတယ်ဝင်းကြီးဦးနှမ်းနိုင်အတွက်ကသူက190ချတယ်
2019ခုနှစ်ဇူလိုင်လကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြေတာဝန်ထမ်းဆောင်နေတဲ့အချိန်ရေမတော်တဆမှုကြောင့်ဘဲဘက်ခြေသလုံးယိုချိုးခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတော်ဗန်နာနဲ့စေဝါကုသစရိတ်တုံးခဲ့မှုကရင်ပြည်နယ်ကမ်းလှမ်းတာယာလှပရေးစီမံကိန်းအတွင်းအာဂတိလိုက်စားခဲ့မှုအစိုးရကိုပေးသွင်းရမယ့်ရန်ပုံငွေကိုအစိုးရဘဏ်အကောင့်မှာမထည့်ဘဲဖွံ့ဖြိုးရေးရန်ပုံငွေအနေနဲ့ပုဂ္ဂလိကဘဏ်မှာတိကျအကောင့်ထည့်ခဲ့မှုအစိုးရအဆက်ဆက်ဖွံ့ဖြိုးရေးချင်းငွေတွေကိုပြန်လည်တောင်းခံတာမှမရတဲ့အတွက်လက်ရှိရာထူးယူသူမှာတာဝန်ရှိတဲ့ဆိုတဲ့အမှုတွေနဲ့ဒေါ်နန်းခင်ထွေးမြင့်ကိုစစ်ကောင်စီကအာဂရိလိုက်စားမှုပုံမှန်55နဲ့အမှုတွေဖွင့်ထားခဲ့တာပါ။ကရင်ပြည်နယ်ဗန္ဒာကြီးနယ်စီမံသားရာရေးဝန်ကြီးဦးတန်းနိုင်ဟာလည်းပြည်နယ်ဝန်ကြီးတာဝန်ထမ်းဆောင်နေတဲ့အချိန်2018ခုနှစ်မတ်လအတွင်းကထိုင်းနိုင်ငံဘန်ကောက်မြို့ကိုတွားရောက်ပြီးကျောယိုးမကြီးခွဲစိတ်ကုသမှုခံယူခဲ့တာမှာလုပ်ငန်းရှင်တဦးထံကလည်းအမေရိကန်ဒေါ်လာ1000ကိုလက်ခံရယူခဲ့တယ်လို့ဆွဆွဲခဲ့ပါတယ်။ဒါပြင်2020အောက်တိုဘာလကမဲဆွယ်စီယုံရေးကုန်ကျစရိတ်ငွေကျပ်သိန်း90ကိုလုပ်ငန်းရှင်တဦးထံကလည်းတောင်းခံရယူခဲ့တယ်လို့ဆွဆွဲပြီးတရားစွဲခဲ့ပါတယ်။တီးဆဲအာဂရိလိုက်စားမှုဥပဒေအရဆိုရင်ဆွဆွဲခံရသူအနေနဲ့အာဂရိလိုက်စားတဲ့ဆိုတဲ့ကြော်စောသတင်းကနဦးရှိရမှာဖြစ်တယ်လို့ငွေကျင်းရယူခဲ့တယ်ဆိုတဲ့တက်သေးရယူခဲ့တဲ့ငွေကျေးဒါမှမဟုတ်ဥစ္စာပစ္စည်းတစ်ခုခုကိုသိသိရမိတာရှိမှသာအပြစ်ကျူးလွန်တယ်လို့ဆုံးဖြတ်ရမယ်ဆိုပြီးဖော်ပြထားတဲ့အကြောင်းရှင်တွေကပြောပါတယ်
။မျိုးလက်ဝဲရနေပေါ့အိမ်နဲ့ကြည့်ရဆိုတော့အာမျိုးတော့တစ်ခုမှမရှိဘူးပေါ့နော်။အင်းဂျင်းနဲ့ကသွားကြည့်ကြားအကြည့်နဲ့ဖြစ်လို့ရန်ကုန်မှာစေတော့ကူလေအီးဒီစေယုံမှာအဲ့ဒါကူရဲ့ဆံမှာသူရုံးကနေသူတော့သူ350ချုပ်တယ်ပေါ့ဗျာ။ဒါပေမဲ့အဲ့ဒါဒေါ်လန်းကြီးကြီးမြတ်ဘာမှပြည်ရမဟုတ်ဘူး။ကျွန်တော်တို့နားပါနဝတာစစ်တဲကထုတ်ထားတဲ့အမိန့်ချက်ရှိတယ်။ဒီပြည်နယ်ဝင်းကျုပ်တရားပြည်ပမှာစေဝါအခမဲ့ပြပခွင့်ရှိရတယ်ဆိုပြီးတော့ထုတ်ထားတဲ့ဟိုညွှန်ကြားချက်ရှိတယ်လေ
။ဒေါ်နန်းခင်ထွေးမြင့်ကိုပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရစသက်ကြီးပုံမှန် 905 ခါခွေနဲ့ထောင်နှစ်နှစ်ချထားပါဗျ။သူ့ရဲ့စမ်းမရေးသိမကောင်းဘူးလို့ရှင်းနေကပြောပါတယ်။အနေဒီပေါ်အလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်တဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖေဖော်ဝါရီလ၁ရက်အာဏာသိမ်းတဲ့နေ့မှာစစ်တကဖမ်းဆီးပြီးတဲ့နောက်နေအကျယ်ချုပ်နဲ့ထိန်းသိမ်းထားခဲ့တာပါ။သတင်းတပတ်အကြာဖေဖော်ဝါရီလ၈ရက်နေ့မှာစစ်တကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအကျဉ်းထောင်မှာအခုအချိန်ထိထိန်းသိမ်းထားတာဖြစ်ပါတယ်
။မခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့စကိုင်းတိုင်းဘက်ကတိုက်ပွဲတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့နိုဝင်ဘာ9ရက်နေ့မှာတိုက်ပွဲဖြစ်နေပါတယ်။မင်းကလည်းတပယ်ရင်းမြို့နယ်ချင်းမြင့်မြင့်ကျောမှာရှိတဲ့ရွာတွေအပေါ်ကိုစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်နေတာကြောင့်ရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေဘေးလွယာကိုထွက်ပြေးနေရပါတယ်။ရန်ကုန်ကပြည်ပတဲ့တင်းကိုကိုသားညင်ဦးပြောပြပေးပါရှင်။
ဂျွန်လာကုံမိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကျေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ရင်းမပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်ရင်းမပင်ဘက်ကဥတီလာတဲ့စစ်ကြောင်းပေါ့နော်အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟောပေါ့ဟိုဒေသခံပေါ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်တယ်ပေါ့ညမလဲလဲကြီးထုတ်လို့စခန်းကအဲ PDF တွေရဲ့နောက်ပြီးတခြားတော့ပူပေါင်းအဖွဲ့တွေရဲ့ပေါင်းပြီးတော့အဲရင်းမပင်နဲ့ခလင်းကြီးပေါ့နော်ဒီ PDF တွေပူပေါင်းပြီးတော့တိုက်တဲ့ပွဲပါအဲအခုသူတို့စပြီးတော့သူတို့ဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်နက်ကြီးတွေနဲ့ပြန်လည်ပြစ်တာတို့လက်နက်ငယ်တွေနဲ့ပြန်လည်ပြစ်တာတို့အခုစနေတော့တော့ဆယ်ကတော့ဟိုချိလိုက်ကြဆုံမှုကတော့ကျွန်တော်တို့အတီတော့မပြုတ်နိုင်နေဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တက်ဆွဲထားသလိုအိမ်တွေကိုလိုက်လံရှာဖွေနေတာတွေကြောင့်တဲပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာညာတွင်ချင်းဘေးလွယာတွေကိုထွက်ပြေးနေရသလိုတော်တဲ့တောင်ထဲမှာနေရတာမို့လို့စောင်းဝင်းကြီးအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တဲပင်ကန်ကြီးရွာသားတဦးကပြောပါတယ
်တောကူမှာဟိုပြတ်နေပါတယ်ညတော့မှဆိုညလုံးမှဒီလိုတောကြီးတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်ဂျင်လည်းပါဝတ်တဲ့ကိုတခုနဲ့ဆိုတော့ညောင်းကကျတော့အတော်တော်လေးလေးအေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ရှိရင်နာစီတာလေးတို့ချောင်းဆိုးတာလေးတို့လည်းရှိပါတယ်ကြာကလေးတွေဆိုရင်
မီးရလဲမပူရဲဘူးဗျမီးအဲ့ဒါကြောင့်မို့ကျွန်တော်တို့တော့ခက်ခဲပါတယ်ဗျရှင်မမေမျိုးနယ်ဘက်မှာမကြခဏဆူလိုပဲတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကိုဖမ်းဆီးတာတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်နေနေမီးလောင်တာတွေကြောင့်ဒေသခံတွေလည်းအမြဲတူလိုပဲကြောက်လန့်နေကြရတယ်လို့လဲတေပင်ခံဒေသခံတူကပြောပါတယ်လူတွေကငကုံးကလည်းတခါမီးရှို့တနေ့ပိတ်ခီးပြထားတဲ့ခါကြတော
လို့ဒေသခံတွေကပြောပါတယ်။ချင်းနဲ့မြကျော်တလျှောက်မှာရှိတဲ့ရွာရီအပေါ်ကိုမနေ့ကစပြီးတော့စစ်ကောင်စီဘက်ကရဟယင်တွေနဲ့ပစ်ခတ်နေကြကြောင်းကြေးရွာပေါင်း20လောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဘီလူရွာကိုထွက်ပြေးနေကြရတယ်လို့ကုံယိုးကြေးရွာဒေသခံတူကပြောပါတယ
်။ဟုတ်တယ်ဟုတ်တယ်ဒေသခံ3000လောက်ကြေးရွာပေါင်း20 200 300လောက်ရှိနေတယ်မင်းကလည်းမရှိရနေရတော့ရဟန်းနေနေအား330တမီယာ380ရောက်ကတမီယာဆပါလားအခုရွာလေးမီးချုပ်နေတယ်အေးလုံးကြီး10လုံးတော့ရှိတာမျိုးရှိအဲဟိုမှာပေါ့ကုန်းညိုးရွာကုန်းညိုးရွာမှာရှိတယ်ဝင်းဝင်ရွာမှာရှိတယ်တက်တေရွာမှာရှိတယ်ဒါ၄ရွာရှိပြီ
စကိုင်းတိုင်းတွေကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးချင်းနဲ့မြကျော်တလျှောက်စစ်တပ်ကနေပြီးတော့ရဟယင်နေနဲ့ပါထိုးစစ်ဆင်နေတယ်ဆိုတာနဲ့ပတ်သက်လို့ VOE ကစစ်ကောင်စီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမှမိုင်တိုင်130မှာရှိတဲ့ဇရားလုံကျုံရဲကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုတားညဦးပါရှင်အခုတဆက်သေးပဲရှမ်းပြည်နယ်ပဲတိုက်ပွဲတွေကြောင့်ရွာသားတွေဘေးလွတ်ရာတင်းရှောင်နေရတဲ့အကြောင်းကိုဆက်ချင်ပါတယ်။နိုဝင်ဘာ၈ရက်နေ့ကရှမ်းပြည်နယ်ဖေခုံမြို့နယ်လက်ဒူးကြီးရွာတက်မှာစစ်တပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာမီးလောင်တာမြင်နေပေမဲ့စစ်တပ်တွေရှိတဲ့အတွက်ရွာသားတွေအနာကိုသွားပြီးတော့မကြည့်ရဘူးလို့လည်းဒေသခံတယောက်က VOE ကိုပြောပါတယ်။အခုလိုဖေခုံမြို့နယ်တွေကတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရသူ2000ခွဲလောက်ရှိတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ့်မှပြောပြပေးပါရှင်။
နိုဝင်ဘာ၈ရက်နေ့ကဒီရှမ်းပြည်နယ်ဖေကုံမြို့နယ်ခေါင်းဤကျေးရွာအုပ်စုရဲ့ပါဝင်တဲ့လက်တူးကျေးရွာတင်နာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ညနေပိုင်းလောက်မှာတော့အင်ဂျီ30လောက်ရှိတဲ့လက်တူးရွာတစ်ကိုစစ်ကောင်စီကမီးရှို့ခဲ့ကြောင်းနဲ့မီးလောင်တာမြင်နေရပေမဲ့စစ်သားတွေရှိနေခဲ့တဲ့အတွက်အခြေအနေကိုရွာသားတွေအနီးကပ်သွားမကြည့်နိုင်ဘူးလို့ရွာသားတယောက်ကခုလိုပြောပါတယ်။
တော့ဟောမှာကတော့အင်းဆုံးလုံးတော့လောင်တယ်ဆက်တော့တော့မလောင်ဘူးအင်းတော့ဝင်နေသွားတယ်အင်းတော့ဝင်နေနေတယ
်မနေ့အစောပိုင်းကနှစ်ဖက်အပြန်လန်ပြစ်ခတ်တိုက်ပွဲပြင်းထန်ခဲ့ပြီးနောက်ပိုင်းစစ်တပ်ကရွာကိုမီးရှို့လိုက်ပုံရတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ပြန်ကြားရေးတာဝန်ခံတဦးက VOE ကိုပြောပါတယ်
တိုက်ပွဲတော့ဖြစ်တော့မလို့တိုက်ပွဲဖြစ်နေဒီရွာတဲ့သူတို့ရောက်လာတော့သူရွာမှာရှိတယ်အဲ့ဒီကိုမီးရှို့လိုက်တဲ့ပုံစံပါဗျာဟုတ်အဲ့ဒီကျွမ်းလုံးလားဆိုတော့ဆရာကျွန်တော်ဖဲလဲခေါ်ပါပြဖို့ဟိုနည်းနည်းလေးဖြစ်နေတယ်ဘာကြောင့်လဲဆိုရှိအဲ့ဒီတဲမှာလက်ရှိကအဲ့ဒီရောင်မလဲသူတို့တွေကထပ်ဆင်းနေတယ်ဝင်ကျွန်တော်တော့အဲ့ဒီမပြီးရတတိတော့ဟိုဝင်ရမယ်ချင်းရှိဘူးပေါ့အဲ့ဒီမှာတော့ဆော့ဆော့တွေကထပ်ဆင်းနေတယ်ဟုတ်ဒီလိုလက်ရှိရှိနေတော့ပါဗျာ
ဖဲကုံမြို့နယ်ကောင်းဤကျေးရွာအုပ်စုကလွယ်ဝဲရွာဆက်တော်ရွာလက်တူးရွာတင်းနဲ့ကောင်းဤရွာနာတဝိုက်မှာတိုက်ပွဲပြင်းထန်နေတာမနေ့ကအထီးဆိုရင်9ရက်ဆက်တိုက်ရှိနေပါပြီ။အဲဒီဒေသတဝိုက်စစ်တပ်ကအင်အားအများအပြားတိုးချထားပြီးထိုးစစ်ဆင်နေတာကြောင့်ပြန်လည်တိုက်ခိုက်ရတာလို့ဒေသခံကာကွယ်ရေးအဖွဲ့ကဗီဒီယိုကိုပြောထားပါဗျ။ကောင်းဤကျေးရွာအုပ်စုမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာကြောင့်ရွာသားတချို့နိုဝင်ဘာ1ရက်နေ့လောက်ထဲကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါဗျ။စီပြေဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ကယန်းဒေတာလူမှုကယ်ဆယ်ရေးကော်မတီအဖွဲ့တဦးကလည်းလက်တူးရွာပမီးလောင်နေတာမြင်နေရတယ်လို့ပြောပါတယ်။အခုအချိန်ထိရွာတွေကထွက်ပြေးလာသူ2000ခွဲလောက်ရှိတယ်လို့ကယ်ဆယ်ရေးကော်မတီဝင်တစ်ယောက်ကပြောပါတယ်။
ပေါင်းရုပ်စုမှာကြေးရွာပေါင်းဆက်တရွာဆက်နှစ်ရွာရှိတယ်ကြေးလာတဲ့စီပီရှောင်းအဲ့ဒီကိုက3000ကျော်သွားပြီပေါ့ဒီနေ့မနေ့ရှိနိုင်ရင်ချိန်ဖြစ်ဆိုကျွန်တော် 3100 လောက်တော့ရှိနေပြီပေါ့ဒီမြို့ပေါ်အုပ်စုတွေဘာတွေထပ်ပါလာမယ်ဆိုရှင်တော့ခမန်းရှိဆိုရှင် 2000 ခွဲဝန်းကျင်တော့ရှိနေပြီပေါ့နော်ဒီတပတ်အတွင်းစီချောင်လာတဲ့ဒီတူတွေပေါ့မြို့ထဲမှာဆိုလို့ရှင်လည်းကျွန်တော်တို့ဒီဒီတူတွေကြံနေခဲ့တဲ့လူငယ်တွေလိုက်ဖမ်းစည်းတာတွေရှိတယ်အကြောင်းမဲ့ပေါ့နော်ဘာအတွက်ကြောင့်ဖမ်းသွားတာမျိုးလည်းမသိရဘူးအဲ့လိုတွေရှိတယ်ပြင်ကြေးရွာရက်ခွဲထဲကိုလက်နေကြီးနဲ့လမ်းထုတာတွေအဲ့လိုတွေရှိနေတယ်ဗျာဆက်တိုက်လဲဒီချိန်ထိလဲလက်တူးရွာဖက်မှာလဲတိုက်ပွဲကပြန်လဲပြင်းထန်ဖို့ပဲရှိတာပေါ့
စေဘေးဒုက္ခတွေဟာနီးစက်ရာဆွေမျိုးအိမ်ဇာတင်ကျောင်းဖုံးကြီးကျောင်းနဲ့တောတောင်ထဲမှာပုံရှောင်နေကြရတယ်လို့လည်းသူကပြောပါတယ်
။လိမ္မာပြောပြပြီးခဲ့တာပါရှင်။ အခုတော့ထိုင်းနိုင်ငံတွေကအထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့အကြောင်းကိုဆက်ပြောချင်ပါတယ်။ထိုင်းမြန်မာနယ်စပ်လမ်းတွေကနေပြီးတော့တပတ်အတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းဆီးမိတာကြောင့်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်နိုချာကတင်းတင်းကြပ်ကြပ်ကန့်တွေဖြေရှင်းဖို့တက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားပါတယ်။အခုရက်ပိုင်းထဲမှာထိုင်းနိုင်ငံနဲ့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းစစ်တပ်ကprayet chan christian ပြည်နယ်တွေကနေပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ် VOE သတင်းတောင်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်အလို့ကန်ရှာပွေဖို့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသား2800ကျော်ကိုထိုင်းရနာပိုင်တွေကအခုသတင်းပတ်ထဲမှာပဲဖမ်းဆီးခဲ့ပါတယ်အခုလိုမျိုးမြန်မာနိုင်ငံသားတွေထောင်နဲ့ချီဝင်ရောက်လာနေမှုကိုတင်းတင်းကြပ်ကြပ်ကန့်တွယ်ဖြေရှင်းဖို့ထိုင်းဝန်ကြီးချုပ် Mr. Prayut Chan O-cha ကညွှန်ကြားထားပါတယ်အခုလိုမျိုးနယ်စပ်တွေကနေမြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့အတွက်နယ်စပ်ကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးဖို့နယ်စပ်တစ်လျှောက်ကတာဝန်ရှိတဲ့အဖွဲ့အစည်းအားလုံးကိုညွှန်ကြားထားတဲ့အကြောင်းထိုင်းကာကွယ်ဝန်ကြီး Mr. Prayut ဝန်ဆောင်ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်မြန်မာနိုင်ငံသားတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းတောင်ပိုင်းမြောက်ပိုင်းဒေသတွေအားလုံးကနယ်စပ်လမ်းတွေကိုကြက်ကြက်မက်မက်စောင့်ကြည့်ဖို့အချိန်ကြီးစောင့်ကြည့်ကြဖို့တက်ဆိုင်ရာဌာနဆိုင်ရာတွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားကြောင်းတင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းကာကွယ်ဝန်ကြီးကပြောဆိုသွားတာပါထိုင်းလူ့သမားဝန်ကြီးဌာနထိုင်းပြည်ရဲ့ရေးနဲ့နိုင်ငံတော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာနိုင်ငံကနေအထောက်ထားမဲ့တွေအလုံးအရင်းနဲ့ဝင်ရောက်လာနေတဲ့ကိစ္စနဲ့ပတ်သက်လို့ဘလို့ဖြေရှင်းကြမလဲဆိုတာတွေကိုလည်းဆွေးနွေးအဖြေချနေကြပါတယ်။ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံသားတွေအခုလိုမျိုးအလုံးအရင်းနဲ့ဝင်ရောက်လာနေမှုတွေကိုတင်းကျပ်စွာကင်တွယ်ဖို့အပြင်အထောက်ထားမဲ့လူ့သမားတွေနဲ့အတူပါလာတဲ့ကိုဗစ်ကပ်ရောဂါပိုးတိုက်ဖျက်ရေးနဲ့တရားဝင်လူ့သမားတွေကိုခေါ်ယူရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲတရားမဝင်ဝင်လာသူအမြောက်များရှိနေခြင်းပချုတ်ကရင်ကန်ပြည်နယ်တာဝန်ရှိသူတွေကအထောက်ထားမဲ့မြန်မာတရားကျော်ကိုဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပဲမြန်မာနိုင်ငံဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းစစ်တပ်ကမြန်မာဘက်ကိုလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့အလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဒီအားဒီပချုမှာပထမဆုံးတော့ပြောလို့ရတယ်အခုဖမ်းမိတဲ့လူတွေအားမျိုးနဲ့နိုင်ငံနဲ့ဆိုင်နေနိုင်ပြီးတော့ပြန်ပို့တာဗျာဆိုတော့ပြန်ပို့ရတာကဒါပြောမယ်ဆိုလို့ရှိရင်တော့ဟိုနေဆက်မှာပဲနေပြီးတော့ဗျာဆမာပဲအချမ်းကကတောင်းအောင်ရှိတဲ့သူသူကစစ်တပ်လို့ဒီမှာပြောတယ်အဲ့ဒါလာပြီးတော့ဟိုစစ်တပ်ပေါ့နော်ဟိုလက်ခံခေါ်ဆောင်တာပေါ့နော်အလုံးစုံတရားနဲ့တရားနဲ့ဆောင်ရောက်ပေါ့ကြည့်ကြရတယ်အဲ့ဒီမှာအဲ့တိုင်ရင်146ပေါ့အတိအရအောင်တောင်းယူတယ်သူတို့အနေနဲ့ဒီဟာနဲ့ပတ်သက်လို့ဆိုင်ဆွေးမွေးထားဖို့လည်းမတတ်နိုင်။နောက်ကျန်တဲ့ဖူးစာရေးတို့ပေါက်ဆောက်ရေးတို့အဲ့ဒါတွေကအခက်အခဲရှိရတယ်။ဒါကြောင့်မို့လို့သူတို့လုပ်တာပေါ့နော်။
ဘန်ကောက်စမုတ်ပရာကန်ချင်းမိုင်နယ်မြေတွေကအလုတ်ယုံနေဈေးတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းအခုရက်ပိုင်းတွင်ပြန်မြင့်တက်လာနေပါတယ်။ဒါကြောင့်တရားမဝင်အလုတ်သမားတွေကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့တွေကိုအဓိကလိုအပ်နေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကထိုင်းအစိုးရကိုတိုက်တွန်းပြောကြားနေကြပါတယ်။အခုအခါမှာတော့ကာကွယ်ဆေးထိုးနှံပြီးစီးထားတဲ့လုပ်သားတွေကိုသာငှားရမ်းကြဖို့ထိုင်းအစိုးရကလုပ်ငန်းရှင်တွေကိုတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံအတွင်းမှာ2021ခုနှစ်စကနေ10လအတွင်းအထောက်ထားမဲ့ရွှေပြောင်းလို့မှာ3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုထားပါတယ်အခုနောက်ဆုံးကတော့သတင်းတပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းမိခဲ့တာဖြစ်ပါတယ်ရှင
် VOE သတင်းတောင်မအေးမှာသတင်းပေးပို့ထားတာပါရှင် VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဲ VOE ကိုစာရေးသားဆက်သွယ်လို့ရဲဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျမတို့အခုဒုတိယပိုင်းနိုင်ရွေးမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေ့ဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru channel 323 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာညချမ်းပါရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ19 kHz 1953ည၊လိုင်းတူမီတာ25 kHz 11803ည၊လိုင်းတူမီတာ32 kHz 9335တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂဆိုင်ရာ American သံတမန်ဟောင်း Bill Richardson ဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးတော့တနင်္လာနေ့ကကာကွယ်ပြောဆိုခဲ့တယ်လို့သူ့ခရီးစဉ်ဟာလူသားချင်းစာနာမှုအကူအညီပေးရေးဖြစ်တယ်လို့ပြောပါရယ် New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ Mr. Richardson ဟာမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးသူ့အစီအစဉ်နဲ့သူသွားရောက်တဲ့အထင်ကရ American အမတ်တူလည်းဖြစ်ပါရယ် AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးပါရှင်
Mr. Bill Richardson နဲ့အတူအဖွဲ့ဝင်3ဦးတို့မြန်မာနိုင်ငံကိုပြေးခဲ့တဲ့တစ်ပတ်ကတွားရောက်ခဲ့တာဖြစ်ပြီး COVID-19 ကာကွယ်ဆေးဖြန့်ဖြူးရေးဆေးဝါးအထောက်အကူပစ္စည်းတွေနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာအခြားလိုအပ်ချက်တွေကိုပေးအပ်နိုင်အောင်ဆွေးနွေးခဲ့တယ်လို့လည်းသူယုံကပြောပါတယ်။ American အစိုးရအပါအဝင်အနောက်နိုင်ငံအတော်များများကအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုပြစ်တင်ဝေဖန်ထားပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထွန်းကားရေးအားပေးတိုက်တွန်းနေကြတာပါ။သူကအခုလိုကာကွယ်ပြောဆိုပါတယ
်။ So I'm deeply invested in this country and they invited me.I have a letter from the foreign minister to talk about vaccine.
မြန်မာနိုင်ငံအတွက်ကျွန်တော်ကအာသွန်ခွန်ဆိုင်လုကင်ပေးနေတာပါ။သူတို့ဘက်ကလည်းကျွန်တော်ကိုဖိကြားခဲ့တာဖြစ်ပါတယ်။ကာကွယ်ဆေးကိစ္စပြောဆိုဆွေးနွေးဖို့ဆိုပြီးမြန်မာနိုင်ငံသားရဲ့ဝန်ကြီးစီကစာပေးပို့လာပါတယ်။အဲဒီလိုဆွေးနွေးဖို့ပဲကျွန်တော်ကိုဖိကြားခဲ့တာပါ။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာအောင်ကျွန်တော်လုပ်ပေးနိုင်မယ်လို့ထင်ပါတယ်။ကြီးမားတဲ့အပြောင်းလဲမျိုးတော့မဟုတ်ပါဘူး။
မြန်မာနိုင်ငံအရင်းမှာ Mr. Richardson အချိန်တော်ကြာအောင်ပါဝင်ပတ်သက်မှုရှိတဲ့တမိုင်းကြောင်းတွေရှိပါတယ်။1989ခုနှစ်လွှတ်တော်အမတ်ဘဝတုန်းကလည်းဒေါက်အောင်ဆန်းစုကြည်နေအကျဲချုပ်ကြာခံနေရတဲ့အချိန်ရန်ကုန်မှာတွားရောက်တွေ့ဆုံခဲ့ပူပါတယ်။တခါ2018ခုနှစ်မှာလဲမြန်မာနိုင်ငံကိုသွားပြီးတော့ Ranger Muslim အချက်အတိုင်းနဲ့ပတ်သက်လို့အကြံပေးခဲ့ပါတယ်။ဒါပေမဲ့လဲအဲ့ဒီအချိန်အာနာယ NLD အစိုးရအနေနဲ့ Ranger အရေးကိုပြေလည်အောင်ဖြေရှင်းလို့လဲစိတ်ဆန္ဒမရှိဘူးလို့ဝေဖန်ပြီးအစိုးရဖွဲ့တဲ့ရခိုင်အကြံပေးကော်မရှင်ကနေနှုတ်ထွက်ခဲ့ပါတယ်။2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့အနေဖြင့်ရှင်းလင်းမှုကြောင့် Ranger Muslim 9,000 လောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာခိုလုံနေကြတာဖြစ်ပါတယ်။ဒီနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်မြန်မာနိုင်ငံတော်အကြမ်းဖက်မှုတွေပေါ်ပေါက်လာပါတယ်။စစ်အာဏာသိမ်းယူမှုအပေါ်အကြမ်းဖက်ဆန့်ကျင်ဆန္ဒပြကြတဲ့ပြည်သူတွေကိုစစ်တပ်ကအင်အားသုံးအကြမ်းဖက်နှိမ်နှင်းနေတယ်လို့ဒေသခံပြည်သူတွေကလည်းလက်နဲ့ဆွဲကင်တော်လှန်လာကြတာကြောင့်မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကဦးတည်သွားနိုင်တယ်ဆိုပြီးကုလသမဂ္ဂကတတိပေးထားပါတယ်။အာရှတိုက်ထက်ကအစည်းအဝေးဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာစာနာရိတ်ခါပြည်လက်မှုကလည်းဆိုးဝါးလာနေပြီးတော့ငကိုကလေးကအာနေနေတဲ့ပြည်သူကျန်းမာရေးစနစ်လဲပြိုလဲမလို့ဖြစ်လာပါတယ်။ဖြစ်ခဲ့တဲ့နေရာတိအတွင်းကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဆိုးလာတဲ့အချိန်တည်ဆုံးသူများလုံးနာကြောင့်မိသကြိုဆက်တွေမှာမနိုင်မနေဖြစ်ခဲ့ရပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဒီမိုကရေစီရေလှူရှားသူတွေကတော့နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီကိုအဆက်အဆံမလုပ်ဘဲဝိုင်းပယ်ဖို့တိုက်တွန်းနေပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတယောက်အဖြစ်မြန်မာနိုင်ငံမှာလူသိများတဲ့ Mr. Richardson ဟာလည်းစစ်ကောင်စီနဲ့ဆက်ဆံခဲ့တာကြောင့်ဝေဖန်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။သူခီးစင်နဲ့ပတ်သက်လို့ Mr. Richardson ကအခုလိုထပ်ပြီးတော့ပြောပါတယ
် Well, I knew that the trip would face some criticism, but here are the accomplishments.
ဒီခီးစင်ကြောင့်ဝေဖန်မှုတွေနဲ့ကြုံရမယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်လုပ်ပေးနိုင်ခဲ့တာကိုပြောပြစီ။နံပါတ်1လူသားချင်းစာနာမှုအကူအညီတွေနဲ့ကာကွယ်ဆေးတွေပေးပို့နိုင်အောင်လမ်းကြောင်းဖော်ပြနိုင်ခဲ့ပါတယ်။နံပါတ်2အကျဉ်းထောင်တွေမှာတက်ချီညီတွေလာအောင်ကြည့်ရှုခွင့်ကိုစစ်ကောင်စီကပြန်ပြီးတော့ခွင့်ပြုနိုင်အောင်လုပ်ပေးနိုင်ခဲ့ပါတယ်။နောက်ပြီးနံပါတ်3ကတော့ကျွန်တော်အဖွဲ့အစည်းမှာလုပ်ကိုင်နေတဲ့စစ်ကောင်စီကဖမ်းထားတဲ့အမျိုးသမီးတယောက်ကိုလည်းလွတ်မြောက်အောင်လုပ်ပေးနိုင်ခဲ့ပါတယ်။စစ်ကောင်စီကိုတရားဝင်အသိမှတ်ပြုမပြုဆိုတဲ့ကိစ္စကတော့အစိုးရပြည်သူတွေနဲ့ပဲဆိုင်ပါတယ်။ကျွန်တော်ကတော့မြမအရေးစိုးရိမ်မှုရှိတဲ့ပြည်သူဒုသာဖြစ်ပါတယ်။အကြမ်းဖက်မှုတွေထိခိုက်မှုတွေနဲ့လူသားစာနာမှုအကူအညီတွေလိုအပ်နေတဲ့အတွက်ကူညီနိုင်အောင်လုပ်ပေးဖို့ဖိတ်ကြားခံရတဲ့လူသားဖြစ်ပါတယ်။
သူခီးစင်နဲ့ပတ်သက်လို့တလွဲအတုံးချဖို့ကြိုးစားသူတွေလည်းရှိနိုင်တယ်လို့ Mr. Richardson ကပြောပါရယ် Richardson Center for Global Engagement ရဲ့ဝန်ထမ်းတူလွှတ်မြောက်အောင်လုပ်ပေးနိုင်တာလူသားချင်းစာနာမှုအကူအညီတွေနဲ့ကာကွယ်ဆေးတွေပို့ပြီးတော့ပေးအပ်နိုင်တာ COVID ကာယောဂါကြောင့်ရပ်နားထားတဲ့ကမ္ဘာကျန်းမာရေးအဖွဲ့ကိုထောင်တွေထဲတွားရောက်ကြည့်ရှုဖို့ပြန်လည်ခွင့်ပြုနိုင်အောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ကျေးဇူးအားရမိတယ်လို့လည်းပြောပါရယ် မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့မိနစ်90ကြာတွေ့ဆုံခဲ့တဲ့အချိန်မှာလဲနိုင်ငံရဲ့အကြောင်းအရာတွေကိုမဆွေးနွေးခဲ့ဘူးလို့မစ္စတာရစ်ချစ်ဆန်ကပြောပါတယ
်။ We only talked about humanitarian access. We only talked
ဒေသစံနာမှုအကူအညီရရှိရေးကိုပဲပြောဆိုခဲ့ပါလေ။ကာကွယ်ဆေးအကြောင်းကိုပဲပြောဆိုခဲ့ကြတာပါ။သူနားထောင်နေပြန်ပြောတယ်။ကျွန်တော်အကြံဉာဏ်တွေကိုသူသဘောကျပုံရပါတယ်။
အဲ့ဒီအကြံဉာဏ်တွေထဲမှာကမ္ဘာကျက်ချင်းနေအဖွဲ့ကိုအကျဉ်းထောင်တွေထဲပြန်လဲတွားရောက်ကြီးရှုခွင့်ပြုဖို့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကံကြမယ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO ဝန်ထမ်းတွေရဲ့ခီးသွွားပါမိတ်ကိုအမြန်ရအောင်လှုပ်ပေးဖို့နဲ့လိုအပ်နေသူတွေစီကာကွယ်ဆေးတွေအမြန်ဆုံးရောက်ရှိရေးနီလန်းရှာလှုပ်ကန်ပေးဖို့လဲပါဝင်တာဖြစ်ပါတယ်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။coffee site ပြုထုတ်လို့ရမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာစိန်ခေါ်ချက်တွေကြောင့်ဤပညာအခြေခံထုတ်လို့နိုင်ရေးအတွက်ဖင်လန်သိပ္ပံပညာရှင်တွေကကြိုးပမ်းနေပါတယ်။ဤပညာ coffee ကတဘာဝ coffee လို့အနံ့အရသာရှိနိုင်မှာမလား။ဥတမောင်တန်းကပြောပြပေးပါရှင်
။တမျိုးချ coffee site ပြုထုတ်လို့ရေးမှာဝယ်လိုအားမြင့်မားလာမှုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာရေရှည်တည်ထောင်နိုင်မှုစတဲ့စိန်ခေါ်ချက်တွေရင်ဆိုင်နေရတဲ့အချိန်ဇီဝဓာတ်ပေါင်းမှုထဲမှာ coffee ဆဲတွေကနေ coffee ကို classic layer ဆိုက်ပြိုးရေးနဲ့အောင်အောင်မြင်မြင်ထုတ်လုပ်နိုင်ခဲ့ပြီလို့ဖင်လန်သိပ္ပံပညာရှင်တွေကပြောလိုက်ကြပါတယ်။အနံ့ရောအရသာရောကပုံမှန် coffee လိုပဲလို့သူတို့ကဆိုကြပါတယ်။ကမ္ဘာတဝန်းဆိုက်ပြိုးထုတ်လုပ်သူတွေဟာရာသီဥတုကြောင်းလဲမှုအစိုးတန်ကိုခံစားနေကြရတာပါ။ဒါကဘီလီယံပေါင်းများစွာတန်တဲ့ coffee လုပ်ငန်းကြီးအတွက်စိုးရိမ်စရာဖြစ်လာခဲ့ပါတယ်။ coffee ဝယ်လိုအားများလာတာကြောင့် coffee ဆိုက်ဧကတက်လာဖို့တို့အလာပါတယ်ဒီခါမြေချဲရမှာမို့တစ်တော်တွေပြုံးတိမဲ့အရေးဖြစ်လာပြန်ပါတယ်ဖင်လန်နိုင်ငံရဲ့ VTT နီးနာသူသေနာဌာနကသိပ္ပံပညာရှင်တွေဟာ coffee ထုတ်လို့ရမှာပုံမှန်ပြီးသဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းနိုင်မဲ့နီးလန်းတွေတွေ့ကောင်းတွေ့လာနိုင်ပါတယ်သူတို့ကအပင်ရဲ့ cell core classy တွေကတစ်စက် coffee ထုတ်လို့နိုင်ဖို့လှုပ်ဆောင်နေကြတာပါဒီထုတ်လို့ရေးဖြစ်စင်မှာတော့ classy တွေကိုအားပေးတဲ့ပဝင်းကျင်တရက်ကိုဇီဝဓာတ်ပေါင်းပူတွေထဲမှာဖန်တီးကြပါတယ်။တရိစ္ဆာန်တဲ့အပင်ကဖြစ်ပေါ်လာမဲ့ထုတ်ကုန်တွေကိုထုတ်ဖို့အဲ့ဒီဓာတ်ပေါင်းပူတွေကိုမွေးထားတဲ့ကလစီတွေထက်ပြေးလိုက်ပါတယ်။အဒီလိုနီးနဲ့ coffee ကိုထုတ်လုပ်နိုင်ဖို့လှုပ်ဆောင်နေကြတာပါ။ဒါဖြင့်တခွက်ခွက် coffee ကလူတွေအကြိုက်အရသာရမရအစ်စ်စေးခံနိုင်ပါပလား။အခုထိတော့မရနိုင်သေးဘူးလို့ VTD ရဲ့သူသေးသည့်လက်ဖြစ် coffee အရသာကိုစစ်ဆေးခွင့်ရသူအနည်းငယ်တည်းကတယောက်လည်းဖြစ်တဲ့ Hiki Isala ကဒီလိုပြောပါတယ
် Not like of course 100%
ရောင်းမျိုးတော့မဟုတ်ပါဘူး coffee မျိုးမျိုးကိုပေါင်းစပ်ထားတဲ့အရသာမျိုးထွက်နေပါတယ်ရောင်းလို့ရတဲ့အဆင့်ကိုတော့မရောက်သေးပါဘူးဒါပေမဲ့အခုချိန်ထိတော့ coffee နဲ့တူတာကတော့သိကြပါတယ
် VTD အလိုရ coffee classy တွေမွေးတာနဲ့စခဲ့ပြီးဇီဝဓာတ်ပေါင်းပိုတွေလည်းပြောင်းပြီးဇီဝထုတ်ကုန်ရလာခဲ့ပါတယ်အဲ့ဒီထုတ်ကုန်ကိုလော်ရပါတယ်ထွက်လာတဲ့ coffee ကိုလေ့ကျင့်ထားပြီးအနံ့အရသာစစ်တဲ့အဖွဲ့ကအကဲဖြတ်ပါတယ်။ VTD သူတင်နာအဖွဲ့ကောင်းဆောင် Hego Richard ကအခုလိုပြောပါတယ
်။ We skip the farming part.
စိုက်ပျိုးတဲ့အဆင့်ကိုကြော်လိုက်ပါတယ်။အဲ့ဒါအစားအပင်ကနေမျိုးပွားထားတဲ့ classy ကိုသုံးပါတယ်။တကယ်တော့ classy တွေကတကယ် coffee classy တွေပါ။ဒါပေမဲ့ကွင်းထဲမှာပြိုးထားတာတော့မဟုတ်ဘူးပေါ့။အဲ့ဒီအစားဇီဝဓာတ်ပေါင်းဖူထဲမှာပြိုးတာပါ
။သူကအခုလိုဆက်ပြီးရှင်းပြပြန်ပါတယ်။
The main idea with all these processes basically using the cellular agriculture to
classy layer site တွေကိုအသုံးပြုတာတဘာဝပတ်ဝန်းကျင်ကိုပို့ပြီးတော့ကောင်းကောင်းထိန်းသိမ်းနိုင်ဖို့အတွက်ပါစိတ်ကူက layer site တွေဖြစ်စဉ်တွေကိုရေရှည်မှာအစားထိုးသွားဖို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်တဲ့ဖြစ်စဉ်ကရှိလာပြီကို
တခွဲခန့်အတွက် coffee ကြောင့်အချိုးကျစုအများကြီးရပါတယ်လို့ Richard ကပြောပါတယ်။ပိုးသက်စင်းတဲ့ဓာတ်မြေဩဇာကိုပိုးပြီးနည်းနည်းပဲသုံးရပါတယ်။ဒါယူပို့ဆောင်ရတာအများကြီးနည်းတော့ပါလေ။ရာသီဥတုနဲ့တခြားပတ်ဝန်းကျင်အကြောင်းချက်တွေကိုအားထားနေဖို့လည်းမလိုတော့ပါဘူး။ဥရောပမှာတော့တခွက်ခန့်အတွက် coffee ကိုဈေးကွက်အစ်စ်တင်ဖို့ခွင့်ပြုချက်လိုပါလေ။ဒါပေမဲ့လူတွေကတော့ဝယ်ကြပါမလား
? I think someday of course because I think we're going that
တနည်းနဲ့တော့ဖြစ်လာလိမ့်မယ်ထင်ပါတယ်။တဘာဝ coffee အရေးမြစ်တွေကနည်းနည်းလာတော့ဒီတော့ဆက်သွားရမှာပေါ့။အနံ့ရတာကောင်းရင်တောက်တဲ့သူတွေလာမယ်လို့ကျွန်မထင်တယ်ဖြစ်နိုင်မယ်ထင်ပါတယ
်အနံ့ရတာကောင်းရင်ဝယ်ကြမှာပေါ့လို့ဟယ်လ်စကီမြို့လေကော်ဖီဆိုင်ကကော်ဖီဖြော်သူစာတုကထင်ပါတယ်ခင်ဗျာ
တခွဲကနေနီးပညာကော်ဖီကိုထုတ်လုပ်နိုင်မှုအတွက်သိပ္ပံပညာရှင်တွေကြိုးပမ်းနေတဲ့အကြောင်းကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်။မကြခင်မှာတော့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်သွားဖို့ရှိတာမို့စောင့်မျှော်နှင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American Than Radio အစီအစဉ်တွေကိုမြို့တော် Washington ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ American နိုင်ငံရေးအကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။American ပြည်ထောင်စုကလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့အတွက်အစိုးရကစီမံစည်းကမ်းချမှတ်ဆောင်ရွက်တာနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေဆက်ပြီးတော့ဖြစ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့စီမံစည်းကမ်းနဲ့ပတ်သက်ပြီးတော့ယာယီဆိုင်းငံ့ဖို့ Federal တရားရုံးတရုံးကဆုံးဖြတ်ပေးမယ်။သမ္မတအင်ဖြူရောကတော့ကာကွယ်ဆေးထိုးရေးကိစ္စကိုတရားတစ်ပေါင်ကိစ္စတွေပြီးတဲ့အထိစောင့်မနေဖို့ကုမ္ပဏီတွေကိုတိုက်တွန်းနေတာပါ။မေရှယ်ကွင်းပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ပြောပြပေးပါရှင်။
ကျန်တဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာအတော်လေးအငင်းပွားစရာဖြစ်နေတာပါဝန်ထမ်းလုပ်သားအင်အားတရာအထက်ရှိတဲ့ကုမ္ပဏီတွေမှာကိုဗစ်ကာကွယ်ဆေးထိုးရမယ်ဆိုတဲ့စီးမင်းပေါ်ပြည်နယ်တွေလုပ်ငန်းရှင်တွေနဲ့ဘာသာရေးအဖွဲ့တွေကဖက်ဒရယ်အစိုးရရဲ့ဒီဆောင်ရွက်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြန်တရားစွဲရတယ်အစိုးရကတော့ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းပြောဆိုထားတာပ
ါ There are times where we recognize that our decisions
ကျွန်တော်တို့ဆုံးဖြတ်ချက်ကပတ်ဝန်းကျင်လူမှုအတိုင်းအဝိုင်းပေါ်အကြီးအကျယ်တက်ရောက်မှုရှိတယ်ဆိုတာမျိုးအတိတ်မှာရှိခဲ့ပါတယ်ကိုဗစ်ကဒီလိုအခြေအနေမျိုးကိုသတိပေးနှိုးဆော်ခဲ့တာပါဒါကြောင့်လုပ်ငန်းခွင်တွေအတွက်လိုအပ်မဲ့စည်းမျဉ်းတွေကိုထုတ်ပြန်တာဟာအလုံးအတွက်အကျိုးရှိုံသာမကကံယောဂါကိုခက်မြန်မြန်အဆုံးသတ်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ
်လုပ်ငန်းခွင်ဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့ဟာဖက်ဒရယ်အစိုးရရဲ့တာဝန်ဖြစ်တယ်လို့အစိုးရဘက်ကခြေပါထားပေမယ့်လေတချို့ကတော့ဒီလိုဆောင်ရွက်မှုဟာဘောင်ကျော်ရာဖြစ်တယ်ဆိုပြီးဝေဖန်ပါတယ
် I don't think people want this decision
ဒီဆုံးဖြတ်ချက်ကိုလူတွေကြိုက်ကြမယ်မထင်ပါဘူးဖက်ဒရယ်အစိုးရကသူတို့လှုပ်စီကျင်းတယ်လို့အတင်းကျပ်လှောက်ခိုင်းတဲ့အစင်လာမျိုးကိုလူတွေလိုချင်မှာမဟုတ်ပါဘူ
းအခုအခါမှာကလေးတွေအပါဝင်ကာကွယ်ဆေးထိုးသူတွေပုံများလာပြီးဖြစ်တာကြောင့်အစိုးရအနေနဲ့ဇန်နဝါရီနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးမှုအစည်းအဝေးသတ်မှတ်ထားမှုအပေါ်မကြေမနက်ဖြစ်မှုတွေကိုတုံ့ပြန်ဖြေရှင်းနေရတာဟာပိုဝန်တော့ဝန်ဖို့ဖြစ်မလားဆိုပြီးတချို့ကထောက်ပြပါတယ်
We need to ask ourselves what is our goal we back
နာပြည်သူဆိုင်ရာမူဝါဒချမှတ်မှုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ကိုယ့်ဘာသာကိုပြန်မေးရမှာကကျွန်တော်တို့ရဲ့ရည်မှန်းချက်ကဘာလဲဆိုတာပါပဲအသက်၁၇နှစ်ကျော်လူကြီးရဲ့87ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးပါပြီကိုယ့်လိုအပ်ချက်ပြည့်မီဖို့သဘောထားမတူတာတွေမကျေနပ်တာတွေနဲ့အပြန်အလှန်စိန်ခေါ်နေကြတာတွေကိုဘလောက်အတိုင်းတာတည်ရင်ဆိုင်ပြေရှင်းမှာပါလဲခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတရက်ကိုလူ5000လောက်ကိုဗစ်ရောဂါဆက်ပြီးတော့ကူးစက်နေသေးပေမယ့်လည်းဒီလိုကူးစက်မှုအရေးအတွက်ကတော့တစတစကြာဆင်းလာနေလို့ဖြစ်ပါတယ
်ကိုအောင်ပါရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်တွေးဆုံမေးမြန်းခန်းအစီအစဉ်မှာတော့လက်ရှိနိုင်ငံရေးအကျပ်အတည်းကိုဖြေရှင်းနိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးတဲ့အချိန်ကအသီးသက်တွေဖြစ်ပါဝင်ခဲ့တဲ့တရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးလှုပ်ဆောင်နေတယ်လို့လက်နက်ကင်အဖွဲ့တွေစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSG ပြောခွင့်ရခွန်မြင့်ထွန်းက VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ခွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သေးလို့ကျေးဇူးတင်ပါတယ်ပြောကြားခွင့်ရတဲ့အတွက
်ဟုတ်ကဲ့ပါဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းချင်းလူငန်းစဉ်ဦးဆောင်ဖွဲ့ PPSG ကနိုမာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်ဆိုတော့ဒီထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်ဆွေးနွေးဖို့အတွက်ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်ဆိုတော့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကျပ်တဲတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိရှိနိုင်မှုအတွက်ကျွန်တော်တို့ PPSC ရဲ့ဆွေးနွေးညှိနှိုင်းကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်။အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုဂ္ဂိုလ်တွေအခြေခံခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပါတဲ့ ဒီ EU ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ပေးတာဖြစ်ပါတယ
်ဟုတ်ကဲ့
အခုနေ့ခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်အဲ့ဒီမူပေါင်းတဲ့နိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်အဲ့ရပ်ဆိုင်ထားတဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံအကြက်တဲ့ဖြစ်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက်တို့ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်ထောင်စုငယ်ငယ်ဆွေးနွေးမှုတွေကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်အဲ့ဒီထဲမှာဒီ PPS ရဲ့ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်အဲ့9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြှင့်တင်တော့အဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်ဒီတော့ဆောမြာဇာလင်းတို့ရဲဘော်မီစုပွင့်တို့ဇမမီစာရာတို့ပေါ့လေ
ဟုတ်ကဲ့ဒ
ါတွေပါပါတယ်ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြည်ကြေပြန်ဖြစ်ပေါ်တော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတ
ယ်ဟုတ်ကဲ့ပါခင်ဗျဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲညီဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းတာနဲ့တစ်ဆက်ထဲမှာပေါ့နော်ဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ရင်းပြည်ပစတိတ်ဟိုးဒါစ်တွေသက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံရေးငြိမ်းချမ်းရေးပြည်စမှာသက်ဆိုင်သူတွေနဲ့ပြည်ဆိုပြီးတော့လက်ရှိနိုင်ငံရေးအခြေတဲကိုဖြည့်ရှင်းဖို့ ਨੇ ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ပေါ်ပြထားပါတယ်ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်လဲခင်ဗျအ
ထူးအပြည့်တော့ဒီကျွန်တော်တို့ပြပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိတ်တည်နဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကဒါကတော့ဆက်ဆက်ဆောင်ရွက်နေပါတယ်ဟိုဒီ NCA မှာအတိတ်တည်နဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့ဒါတော့ဘောနော် UN တို့ EU တို့ဒီတရုတ်တို့စပြစ်ဒီနိုင်ငံတော်အသီးသက်တွေနဲ့ကျွန်တော်တို့အဓိကဒါဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါဘာဖြစ်ဖြစ်ဒီပေါ်မှာသူတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ဘောနိနောက်တစ်ခုကတော့ကျွန်တော်အာဆီယံဖြစ်ပါတယ်အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ကထိုင်းနိုင်ငံနဲ့အသီးသက်တွေနဲ့ပါသလိုအခုနောက်ပိုင်းမှာလည်းဒီအာဆီယံကိုဒီနိုင်ငံတကာအစုအဖွဲ့တွေအတိုင်းဝိုင်းတွေလည်းဝိုင်းပြီးတောင်းပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့အာဆီယံအပါအဝင်ဂျန်နဲ့ဒီ UN EU ဂျန်နဲ့ဒီဗောလေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံအပါအဝင်နိုင်ငံအတိုင်းဝိုင်းတွေလည်းကျွန်တော်တို့ကဒါကိုဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါ
ဟုတ်ကဲ့ကျွန်တော်နည်းနည်းပြန်ပြလိုက်ခြင်းနဲ့အခုဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေပါဘောဟုတ်လ
ားရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံတကာဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลนมกกุสเลตินอลินฮีซาเนี่ยแหละเว้ยคุณผู้ชมจ๋ามาเสร็จๆหมู่เสร็จตัวหมู่ရှိနေပြီล่ะครับ
โอเคไอ้ห่าတော့ကျွန်တော်တို့ဒီဆက်ตွယ်ဆက်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးอยู่แล้วจ๋าๆကျွန်တော်တို့ဆွေးနွေးဆောင်ရွက်နေပါတယ်ဘာလို့ဆိုတော့กุลนมกกุสเลဆိုတာတော့ NCA အတိတ်တည်တဲ့မှာလည်းအကျုံးဝင်ပြီးတာဖြစ်ပါတ
ယ်โอเคสรุปปี
ပါတော့ကျွန်တော်โอเคဟုတ်ကျွန်တော်တို့ဒီလောလလအပြည့်ပြည့်ရင်နိုင်ငံရေးဆွေးနွေးမှုအပြည့်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရည်အတွက်နေဆက်ဖြတ်ကျော်ပြီးတော့ဒီ COVID-19 ဆေးပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုတော့ UN ကိုယ်စားလှယ်ဆိုကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပြည်ပါပေါ့ဆိုတော့ပြည်ရင်းအနေနဲ့ဆိုရင်ဟောဘယ်ဖွဲ့စည်းတွေလူပုဂ္ဂိုလ်
ပြည်ရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစင်လိုက်ဆောင်ရွက်သွားအောင်မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအပြည့်တော့ခုလောလတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပညာရှင်တွေဒီကျွန်တော်သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီအရာမှာတစင်ပေါ့လို့ကျန်တဲ့သူတွေနဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာတိဆက်ဆွေးနွေးဖို့ဒီရထားတဲ့အထဲမှာလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီရောပါဝင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရင်ကတော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့အဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမူတည်ပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်တို့သက်ဆိုင်သူပါဝင်ရမယ့်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ပဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုက္ခခေါ်တဲ့တိုင်းသားလူမျိုးစုတနက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အမေအဖွဲ့ပေါ့။ဆိုတော့PPSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးဗျ
ာ NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ဒါ NCA လည်းပယ်ဖျက်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်အဲဒီနေ့တူပဲဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ့လေယူဆအမြင်မျိုးတွေဆွေးနွေးနေကြတာရှိပါတယ်NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ partner တစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။အဲ့တော့ထိုနည်းတူပဲတက်မတော်အနေနဲ့ငြင်းငြင်းရုံမလို့လားကြောင်းလဲပြသရောက်ကရောက်သွားခဲ့ပါတယ်။ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းသွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့ရက်ဆိုင်တာလေဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတဲ့နိုင်ငံရေးဆွေးနွေးဖို့ကိုကျွန်တော်ရက်ဆိုင်တာဖြစ်ပါတယ်။မကြေးအစီအစီဝေးလို့ UBDJC အစီဝေးလို့မျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး21ရာစုပြည်လုံးလို့မျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်တို့ဒါတွေကိုရက်ဆိုင်ထားပါတယ
်။
တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ်။
ဟုတ်ကဲ့
အတူတူလေးပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးကြီးကြီးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြစ်ရှင်းရမယ်အဖေရယ်ပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရပ်တည်ပြီးပေါ်ဆောင်သွားဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်တို့ခုဖြတ်ပြီးနေချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကPBSD ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော့လောက်ပေါ့ဒါမှမဟုတ် PBSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော့လောက်ပေါ့ဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ
။ဟောအဲ့ဒါအနေနဲ့နေရတော့ဒီတစ်ဖွဲ့ချင်းကိုအပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအနေနဲ့တွေးဆုံကြတာဆွေးနွေးကြတာမျိုးကတော့ PBSD အနေနဲ့ရောတစ်ဖွဲ့ချင်းအနေနဲ့တော့မရှိပါဘူး။သို့တော်လည်းမိမိတို့တစ်ဖွဲ့အရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတစ်ဖွဲ့ချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးစာချုပ်တွေရှိတယ်ပြည်ထောင်စုအဆင့်အပြစ်ခတ်ရေးစာချုပ်တွေရှိတယ်အဲ့ဒီစာချုပ်တွေအရတစ်ဖွဲ့ချင်းလွတ်လပ်ခွင့်နဲ့တွဲဆုံတာတွေကတော့ရှိနိုင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ PPSC တစ်ခုလုံးအနေနဲ့ဖြစ်စေတစ်ဖွဲ့ချင်းအနေနဲ့ဖြစ်စေဒီ NCA အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူးအလွတ်သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာလည်းမရှိပါဘူး။
ဟုတ်ကဲ့။အကယ်၍များဆက်သွယ်လာမယ်ဆိုရင်တော့ဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဆန့်ကျင်တယ်၊ကန့်ကွက်တယ်။အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင့်မလို့ဒီစစ်ကောင်စီကဒါကမ်းလှမ်းလာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။သို့တော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA မူပေါင်းလေးကနိုင်ငံရေးဆွေးနွေးမှုတွေကျွန်တော်ရက်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီကနေ့လက်ရှိအခြေအနေပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလည်းလိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကွန်မြူနတီတွေလည်းကြာတိထားတဲ့အတိုင်းဟလာပြန်လည်တိုက်ခိုက်ကြတာတွေရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်ဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအခြေအနေဒီပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါသလဲခင်ဗျာ
အဲ့ဒီကိစ္စရပ်ဒီပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရပါတယ်အတူဒီပေါ်မှာပေါ့နော်ကျွန်တော်တို့နေတဲ့အန်တီယာတွေအမှန်တန်စိတ်မကောင်းဖြစ်ရပါတယ်တနည်းအားဖြင့်ပြောရရင်စစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစစ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအချင်းချင်းအကြားမှာလည်းမယုံသားငါမှုတွေကဒါတနည်းတခြားဒီလိုများလာတယ်ဒါကြောင့်မို့လို့လည်းကျွန်တော်တို့နေတဲ့ကဒီPBS ရဲ့သဘောတော်ထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းခံကိုဦးတည်နေပြီတိုင်းပြည်ကြဆုံပစ္စည်းလမ်းကြောင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်ထုတ်ပြန်ခဲ့ပါတယ်အဲဒီကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဒီလိုတော်လှန်ရေးတွေကလက်နက်ကင်တော်လှန်ရေးတွေကဘယ်အခါမှာပေါ်ပေါက်ခဲ့တယ်လဲဆိုရင်ကျွန်တော်ဒီမိုးစီစိတ်တုံတဲ့ကာလဒီမိုးစီမိုးမောင်းကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်ကျွန်တော်တိုင်းသားလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ကျွန်တော်မဟုတ်ဘူးဒီမိုးအဲ့ဒီကာလဒီမိုးစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ဗဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်းခဲ့ကြတာလက်နက်ဖြည့်ရှင်းခဲ့ကြတာဖြစ်ပါဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဒီမိုးစီမိုးမောင်ကြအောင်လုပ်ထားတယ် တမိုးစီစိတ်တော့အောင်လှုပ်ထားတဲ့ခါမှာဒီလိုဖြစ်ရတယ်ပေါ်ပေါလာတယ်ပေါ်ပါတော့ကျွန်တော်အများစိတ်မကောင်းပါဘူးသို့တော့ဘယ်သူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့တောင်းယူကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုဆိုရင်ဟိုစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ရောဇူရတော်ကုစားပြုကော်မတီစီအပီချ်ဆိုတာပေါ်လာတယ်ဒါကြာကလာလူသားညီရေးဆိုရဲ NUG ဆိုတော့ပေါ်လာတယ်ဒီ CRPH NUG စတဲ့ဒီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့ဒီလိုဖွဲ့စည်းတွေနဲ့ပတ်သက်လို့ရောဒီ PPST အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါသလဲပြောရရင်တော့ PPST နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာ
အပေါ်မှာချက်ကျွန်တော်ပြောချင်တာကတော့အခု NC နဲ့ပတ်သက်ပြီးတော့ဗောလေ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတော့မှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NC နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခင်းအကျင်းအစ်စ်မှာဗောနော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH တို့ NUG တို့လို့ဒီ stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 29ရက်နေ့လောမှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီထဲမှာထုတ်ပြန်ကြေညာချက်တွေမှာပါလဲဆိုရင် PPSD က CRPH အပေါ်မှာကျွန်တော်တို့ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်းတဖွဲ့ချင်းလိုက်တော့လကောင်းဆက်လက်ဆောင်ရွက်သွားပြီဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။အဲ Tony Duwedi ရဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာ Federal ပြည်တော်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအဆင့်တရကိုတက်လှမ်းနိုင်ခြင်းဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးစားကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။ကြောင့်မို့လို့ကျွန်တော်တို့เนี่ยဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးစားတယ်။အဲ့တော့ဒီဖြစ်စဉ်တွေပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတပွဲကျင်းလိုက်တော့လကောင်အစုဖွဲ့လိုက်တော့လကောင်ချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။ဒါကျွန်တော်တို့ဟိုပံ့ပိုးကူညီဆောင်ရွက်မှုတွေတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တပွဲကျင်းရဲ့အခြေအနေအနေထားတွေကတော့ဒီဂရီတော့မတူကြဘူး။
ဟုတ်ပါတယ်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာတို့အခုလိုမြင်းမြန်းချက်တွေဖြည့်ဆို့ပေးတဲ့အတွက်ဒုဗဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလည်း VO နဲ့ကိုကျော်သိန်းကိုဒုဗဲကျေးဇူးတင်ပါတယ်ကျွန်တော်ပြည်သူလူထုကိုအခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒုဗဲကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ
။ကိုကျော်သိန်းဆက်သွယ်မြင်းမြန်းထားတာပါရှင်။အင်္ဂါညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေတင်ဆက်ပြီးအခုတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုကိုကျော်သိန်းကပြပြပေးပါရှင်။
ဘောဘီယန်ရေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွေးဆက်တင်ထားတဲ့အမှုတစ်ခုအတွက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြည့်ဖြတ်ဆိုဖို့ဒေါက်ဆန်းစုကြည်ဘက်ကရှောက်ထားတာကိုတရားရုံးကလက်ခံတယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်အထူးတရားရုံးမှာဒီနေ့နိုဝင်ဘာလ9ရက်ရုံးချိန်တွင်ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြည့်တင်ခဲ့တာပါ။ဒီအမှုကိုဒီဇင်ဘာလ14ရက်နေ့မှာတရားသူကြီးကအမိန့်ချနိုင်တယ်လို့ခန့်မှန်းရပါတယ်။အနာသိန်းထားတဲ့မြန်မာစစ်တပ်အနေနဲ့ပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်ပြီးဩစတြေးလျပေါ်မှာကရှောင်းတွန်းလွန်အပါအဝင်ဖန်စီထိသိမ်းထားသူအားလုံးကိုပြန်လည်ပေးဖို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီးစ်ပိန်ကထပ်မံတောင်းဆိုပါတယ်။ဗီယက်နမ်နိုင်ငံဟာနွိုင်းမြို့မှာကျင်းပနေတဲ့ဩစတြေးလျအာဆီယံဆွေးနွေးပွဲမှာဝန်ကြီးပိန်ကမြန်မာအရေးကိုဒီကနေ့ထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာလူသားစာနာမှုအကူအညီပိုင်းဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်ဖို့လမ်းဖွင့်ထားသလိုအဲဒီတောင်ပိုနိုင်တယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးအောင်ဘေးရစ်ချက်ဆန်ကပြောပါတယ်သူ့အနေနဲ့အကောင်းမြင်တဲ့အကြောင်းပူကောင်းတဲ့အခြေအနေတရားစီဦးတည်ပွဲရှိတဲ့ခက်ပြော့ပြော့ဒူတမှုတချို့သူ့ခီးစဉ်တွင်ရခဲ့ရလို့မျှော်လင့်တဲ့အကြောင်းဘေးရစ်ချက်ဆန်ကပြောပါတယ်သူ့ခီးစဉ်နဲ့ပတ်သက်လို့ဝေဖန်ခံရတဲ့အချိန်မှာပဲဘေးရစ်ချက်ဆန်က AFP သတင်းဌာနနဲ့အင်တာဗျူးတွင်ပြောဆိုသွားတာဖြစ်ပါတယ်မြန်မာကုမ္ပဏီတစ်ခုကအနည်းဆုံးဒစီတစ်ပိုင်းတော့ပိုင်ဆိုင်မှုပါရှိရမယ်လို့စစ်ကောင်စီကတောင်းဆိုတဲ့အတွက်တယ်လီနော့ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုတွေကိုလွှဲပြောင်းရောင်းချရေးအစီအစဉ်ရှေ့ဆက်မြရပဲဖြစ်နေပါတယ်လဗနွန်စီးပွားရေးအုပ်စု M1 ကိုဒေါ်လာ150,000နဲ့တယ်လီနော့ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုကိုရောင်းချဖို့တယ်လီနော့ကုမ္ပဏီကဇူလလမှာကြေညာခဲ့တာပါဂျာဖြတ်ဖမ်းယူနားထောင်နေတာအပါအဝင်ထောက်လိုင်းဤပညာကိုတက်ဆင်ရမယ်လို့ဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တဲ့ပြင်တယ်လီနော့ကုမ္ပဏီရဲ့နိုင်ငံသားအကြီးအကဲတယောက်ကိုမြန်မာနိုင်ငံကထွက်ခွာခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်တယ်လီနော့ကုမ္ပဏီအတွက်အခက်ကြုံနေရတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်အတန်မိုင်းနဲ့ယူပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Vasco Volaric တို့ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမှည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုရှုစားနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေကျမများတစ်ဆင့်အောင်ပါရှင်Thank you.
This program has come to you from